ယူကရိန်းနိုင်ငံဒွန်းနက်စ်ဒေသတွင်းကရုရှားထိချုပ်ရာဒေသမာကီယာကာမြို့ကရုရှားစစ်တမ်းရာတွေကိုနှစ်သိက္ကူညမှာယူကရိန်းဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်63ဦးသေဆုံးခဲ့ကြောင်းရုရှားကတင်းနယ်လာနေမှာပြောပါတယ်ယူကရိန်းရဲ့မြို့တော်ကီကိုရုရှားတို့လေကြောင်းကနေဇက်တိုက်ဆက်လက်တိုက်ခိုက်နေချိန်မှာပဲရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့လုံရုံလုံစင်မဟုတ်တဲ့ကြေညာချက်ထွက်ပေါ်လာတာပါကီမြို့တော်နဲ့အနီးဝန်းကျင်ဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အဝေးရင်ဒရုန်းရဲ့အစင်း40ခုတော့ပစ်ချနိုင်ခဲ့တဲ့အကြောင်းမြို့တော်ဝင်ဗီတာလီကလရှန်ကိုကပြောပါတယ
်ကီစီဗီရီဂျီမမ်နနီချွန်နူဒါရ်ရှီစ်ရီအက်တီဗ်နမစ်နရယဒမီ
အမေရိကန်တို့ယူကရိန်းကိုဖေးထားတဲ့ပြစ်မှတ်သေးတဲ့ HIMARS ဒုံးကျည်စနစ်နဲ့ပြစ်ခတ်တဲ့ဒုံးကျည်6လုံးနဲ့ကမာကီယာကာဒေသကို4လုံးထိမှန်ခဲ့တာဖြစ်ကြောင်းနှလုံးကိုတော့ရုရှားတို့ပြစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရ Igor Konashenko ကပြောဆိုသွားတာဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုယူကရိန်းစစ်တပ်ဘက်ကတော့တိုက်ရိုက်အတိမပြုပါဘူး။ဒါပေမဲ့လည်းရုရှားတို့ပြောတာထက်ပိုပြီးအသေးပြောက်များတယ်လို့ပြောဆိုပြီးတစ်ဖက်လည်းနဲ့ဝန်ခံပါတယ်။မာကီယာကာကအသက်မွေးတင်တန်းကြောင့်အဆောက်အုံတွင်မှရုရှားစစ်သား400လောက်သေဆုံးပြီး300ကျော်ဒဏ်ရာရကြောင်းယူကရိန်းတပ်ဖွဲ့များရဲ့ပြန်ချရေးဌာနကပြောပါတယ်။ရုရှားရဲ့ကြေညာချက်မှာတော့မာကီရာကာဒေသတွင်မှတိုက်ခိုက်မှုဖြစ်ခဲ့ကြောင်းပြောဆိုထားပေမဲ့တမွေးတင်တဲ့ကြောင့်လို့တော့ရည်ညွှန်းပြောဆိုမထားပါဘူးရှင်။